ပြည်ရင်းစစ်ဖြစ်နေတဲ့ဆူဒန်နိုင်ငံကနှစ်ဖက်ခေါင်းဆောင်တွေအနေနဲ့အပြစ်အခတ်ရက်စဲရေးသဘောတူညီဖို့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကတိုက်တွန်းလိုက်ပါတယ်။ဆူဒန်မှာအမေရိကန်တန်တမန်ရင်တန်းပြစ်ခတ်ခံရပြီးတရက်အကြာမှာနှစ်ဖက်အပြန်လန်တိုက်နေတဲ့ဆူဒန်ခေါင်းဆောင်တွေနဲ့စကားပြောခဲ့ကြောင်းဘလင်ကင်ကအင်ကာနီကပြောပါတယ်။မြေသူတဦးတယောက်မှထိခိုက်ဒဏ်ရာရခြင်းမရှိပေမဲ့ဒီတိုက်ခိုက်ခံရမှုမှာဆူဒန်နိုင်ငံမှာအပြစ်အခတ်ရက်စဲရေးအရေးတကြီးလိုအပ်နေတယ်ဆိုတာကိုပြသနေကြောင်းဝန်ကြီးဘလင်ကင်ကပြောပါတယ်။ဒီမနက်မှာ Rapid Support တပ်ဖွဲ့ RSF အကြီးအကဲဘိုးချုပ်ကြီးဟတ်မတ်တီနဲ့ဆူဒန်လက်နက်ကိုင်တပ်ဖွဲ့ခေါင်းဆောင်ဘာဟန်တို့နဲ့စကားပြောခဲ့ပါတယ်။တန်တမန်တွေကိုတိုက်ခိုက်ချိန်ချောက်အနေနဲ့ပေးတာမှန်သမျှလုံးဝလက်မခံနိုင်ဘူးဆိုတာရှင်းရှင်းလင်းလင်းပြောခဲ့ပါတယ်။ဒီတိုက်ခိုက်မှုကိုစုံစမ်းနေပါတယ်။ရထားတဲ့ Granat ဦးအစီရင်ခံစာတွေအရ RSF နဲ့ဆက်နွယ်တဲ့တပ်ဖွဲ့တွေကစောင့်ရွက်ခဲ့တာလို့ဆိုပါတယ်။အမေရိကန်တန်တမန်တွေကိုအနေရဖြစ်စေတဲ့တိုက်ခတ်မှုမှန်သမျှလုံးဝလက်မခံနိုင်ဘူးလို့ဗိုလ်ချုပ်ကြီးဟမ်မန်တီကိုပြပြတတပြောခဲ့တဲ့အကြောင်းဝင်ကြီးဘလင်ကင်ကပြောသွားပါတယ်။ဂျပန်နိုင်ငံကယ်ရိုအာဇာဝါမှာကျင်းပတဲ့ G7 နိုင်ငံသားရေးဝင်ကြီးတွေအစည်းအဝေးရဲ့အင်္ဂါနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဆူဒန်ပြည်ရင်းစစ်ကိုရှုတ်ချကတ်ကွက်ခဲ့ပြီးအရက်သားတွေရဲ့လုံခြုံရေးကိုချိန်ချောင်းနေသလိုဆူဒန်နိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးပြန်လည်ထူထောင်မှုကြိုးပမ်းမှုတွေကိုပြက်ပြားစေကြောင်းဖော်ပြထားပါတယ်။ဆူဒန်ကိုထိန်းချုပ်ရေးစစ်ရေးအရာနှစ်ဖက်အပြန်အလှန်တိုက်ခတ်မှုတွေကြောင့်တင်ဆုံးသူအရေအတွက်180ကျော်အထိရှိသွားပါပြီ။ဒီတော့တွင်အမေရိကန်အပါအဝင်ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝိုင်းကဆူဒန်မှာချက်ချင်းအပြစ်ခံရက်စဲရေးတိုက်တွန်းထားပါတယ်ရှင်။